ယူကရိန်းနိုင်ငံအရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချာကြတဲ့လိုင်မန်မြို့ကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းင်းကနွေနေ့မှာပြောပါတယ်။ဒီဒေသဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်နက်အဖြစ်ကြီးညာခဲ့တဲ့အထက်မှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ပါတယ်။လိုင်မန်ဟာအပြည့်အဝရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူတည်းမှာကြေညာထားပါတယ်။လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းင်းကနွေနေ့မှာတစုံတရာမပြောပါဘူး။ဒါပေမဲ့ယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်တာကြောင့်အဲ့ဒီဒေသရင်းကရုရှားတပ်တွေဆုတ်ခွာထားကြောင်းစနေနေ့မှာရုရှားဘက်ကပြောဆိုထားပါတယ်။လိုင်မန်မျိုးကိုရုရှားတို့ကမေလအတွင်းမှာသိမ်းယူခဲ့တာဖြစ်ပြီးဒွန်းညက်စ်ဒေသမြောက်ပိုင်းစစ်ဆင်ရေးအတွက်တေယူပို့ဆောင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးအချက်အချာဖြစ်အသုံးပြုခဲ့တာပါပြီးခဲ့တဲ့လအတွင်းယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းခါခီဒေသတဝန်တိုက်ခိုက်နေပြီးရုရှားတပ်ဖွဲ့တွေကိုသူတို့နယ်စပ်ထိတိုက်ထုတ်နေပြီးနောက်ပိုင်းအခုလိုင်မန်မြို့ကိုရုရှားတို့လက်လွတ်ရမှုဟာအကြီးမားဆုံးဆုံးရှုံးမှုလည်းဖြစ်ပါတယ်စစ်မြေပြင်မှာပူတင်ဆက်ပြီးရှုံးနိမ့်သွားလိမ့်မယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ညွှန်ကြားရေးမှူးဟောင်းဒေးဗစ်ပေထရက်ကABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောပါတယ်။မေးစရာမေးခွန်းတစ်ခုကတော့ရုရှားတပ်ဖွဲ့တွေဘယ်အချိန်မှစပြီးလက်နက်ချမလဲဆိုတာဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်ဖို့ပူတင်ရဲ့ချင်းချမှုကလည်းဒီအခြေအနေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင်။